မြန်မာပြည်တွင်းကိုဗစ်-19ကရောဂါကာကွယ်ဖို့ကုလသမဂ္ဂကမြန်မာအစိုးရကိုထောက်ပံ့နေထပ်ပြီးတိုးပေးသွားမယ်ဆိုတဲ့သတင်းတင်ဆက်ပေးပါမယ်။ UNHCR, WFP, WHO, IOM, UNFPA စတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကရန်ကုန်တိုင်းဒေသကြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအတွက်စူပေါင်းထောက်ပံ့သွားဖို့အစီအစဉ်ထားရမှာကိုဗစ်-19ရောဂါစောင့်ရှောက်ရေးခရီးရမှာလိုအပ်မဲ့အရာခင်းဆောင်ချင်းအောင် ကျမ်းမာရေးတုံ့ပြန်စီနဲ့မိဘကြောင့်တုံ့ပြန်စီစားရဲ့ရေအတွက်ငါးတောင်ကိုရန်ကုန်ကျမ်းမာရေးဌာနကိုမကြခင်ပေးပို့သွားမှာပါ။ဒါကမြန်မာအစိုးရကိုကိုဗစ်-19စမ်းသပ်ပစ္စည်းတက်စ်ကငါးတောင်လှူဒါန်းမယ်ဆိုတဲ့အစီအစဉ်ရဲ့နောက်ဆက်တွဲအစီအစဉ်လေးဖြစ်ပါတယ်။ဒီကရောဂါချင်းချောက်တာကိုကာဝယ်ဖို့အင်တိုက်အားတိုက်ကြိုးစားနေတဲ့မြန်မာအစိုးရကိုအကူအညီပြုဝါပေးသွားမယ်ဆိုတာမြန်မာပ ဒီကိုအသုံးချသွားဖို့ရည်ရွယ်ထားရလို့မြန်မာနိုင်ငံကုလသမဂ္ဂရုံပြောရေးဆိုခွင့်ရှိသူဦးအေးဝင်းကပြောပါတယ်ဆိုတော့ဟိုပထမပိုင်းမှာကျွန်တော်တက်စကစ်တီးတယ်အဲ့ဒါဟိုမှားထားလိုက်လို့ရှိရပါတယ်ခင်ဗျာအရင်ချက်ရောက်လာပါလိမ့်မယ်ခုဝင်လာတဲ့လူတော်များနေပြည်သူများလည်းကော်လိုနီလိုနေပြည်မှာလူအခြေတည်ရှိရတာဒါဒီစရာ
အဲဒီကတော့အတုံးဆောင်ပစ္စည်းတွေနောက်အမျိုးသမီးဆွေတွေအမျိုးသမီးတိုင်းရှိနေပစ္စည်းတွေလည်းအစားအသောက်ပေါ်တော့တူအလာပြီအရင်ဆုံးဟိုပြီးရတော့မယ်ခင်ဗျာနောက်တစ်ခါသူစားနပ်တွေခံနေတူတာကိုကျွန်တော်အဒီအခုဒီနေရာကိုတော့ပေါင်းပြီးတော့ဟိုသူတို့ကအဲလိုရေဟိုကဏ္ဍအလိုက်ဖြည့်ပြီးတော့လာပါခင်ဗျာ
WHO ကိန်းကနန်းအရကမ္ဘာနယ်မြေစုစုပေါင်း298ချောင်းနေရာကိုကူးစက်ထားပါတယ်။ကမ္ဘာလူကြီးကိုတောင်ခွဲကျော်ကိုကူးစက်ခဲ့ပြီး4000ရှစ်တောင်ကျော်သေဆုံးခဲ့ပါတယ်။နိုင်ငံဒီအားလုံးဒီအခက်အခဲကိုအထူးဖြေရှင်းကြဖို့ကုလသွေးမှုချုပ်ကလည်းတိုက်တွန်းထားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ်။